မင်္ဂလာပါ DBS မြန်မာရဲ့ Make Money Money နဲ့ပြန်ကြိုဆိုပါရစေဒီတစ်ပတ်မှာတော့ကျွန်တော်တို့တစ်ချိန်လောက်အလုပ်ကိုအများကြီးလုပ်ပြီးတော့မှနောက်မှနည်းနည်းနည်းကလေးပဲလုပ်သွားရုံနဲ့ပုံမှန်ဝင်ငွေရနိုင်စေမဲ့နီလန်လေးခုကိုပြောပြမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ဒီဗီဒီယိုလေးကိုဆက်မသွားခင်ပါကျွန်တော်တို့ဒီဘက်ဆင်မှာနေပြီးတော့ online ငွေမနေကြရှာတဲ့နီးနဲ့ဆိုင်တဲ့အကြောင်းအရာတွေ YouTube channel နဲ့ဆိုင်တဲ့အကြောင်းအရာတွေငွေကြေးစီမံခံငယ်မှုတွေ digital marketing facebook marketing နဲ့ဆိုင်တဲ့အကြောင်းအရာတွေကိုပုံမှန်တင်ဆက်ပေးနေရဖြစ်တဲ့အတွက်မိတ်ဆွေတွေနဲ့ဒီဘက်ဆင်မှာကို subscribe မလုပ်ရသေးဘူးဆိုလို့ရှိရင်ကျွန်တော်လုပ်ခဲ့ဖို့နဲ့ notification bell လေးကိုနှိပ်ခဲ့ဖို့တောင်းဆိုပေးရစီခင်ဗျာ။ Okay ကျွန်တော်တို့စလိုက်ရအောင်။အဲ့တော့ကျွန်တော်တို့တစ်ခေါက်လုပ်ပြီးတော့မှ now လောက်အများကြီးလုပ်ဆရာမလို့ပဲနဲ့ပုံမှန်ဝင်ဝင်ရနေတယ်ဆိုတာကိုကျွန်တော်တို့ဘလို့ခေါ်လဲဆိုလို့ရှိရင် passive income လို့ခေါ်ပါတယ်အဲ့ active income နဲ့ passive income ဘာကွာလဲဆိုလို့ရှိရင်ကျွန်တော်ဗီဒီယိုလေးတစ်ခုလုပ်ထားတာရှိပါတယ်ဒီပုံမှာကျွန်တော်တင်ပေးပါမယ်အဲ့ဒါလေးကိုသွားကြည့်ကြည့်ပါ active income ဆိုတာဘာလဲ passive income ဆိုတာဘာလဲဘလို့ရအောင်လုပ်ရမလဲဆိုတာလေးကိုအမှလည်းအကြံပြုလေးရှင်းပြထားတာရှိပါတယ်ဒီနေ့မှာတော့အဲ့ passive income idea 4ခုပေါ့နော်အဲ့4ခုကိုကျွန်တော်ဒီနေ့ sharing လုပ်မှာဖြစ်ပါတယ်အဲ့ဒီနေ့ပြောမယ့်အကြောင်းအရာ4ခုကတော့ဘာတွေလဲဆိုလို့ရှိရင်နံပါတ်1က digital products တွေနံပါတ်2ကကျွန်တော်တို့ training နဲ့နံပါတ်3က subscription products တွေနဲ့နံပါတ်4က YouTube video တွေဖြစ်ပါတယ်အဲ့တော့တခုချင်းရှင်းပြရမယ်ဆိုရင်ကျွန်တော် digital product ဆိုတာဘာတွေပါလဲဆိုတော့ဒီမှာ ebooks ပါတယ် templates တွေပါတယ် plan တွေပါတယ် application တွေပါတယ် games တွေပါတယ်အဲ့တော့ဥပမာအနေနဲ့ကျွန်တော်တို့ဒီ DBS မြန်မာကနေပြီးတော့ကျွန်တော်ရဲ့ DBS digital for business success facebook page ကနေပြီးတော့ content plan ဆိုတာမျိုးလေးကျွန်တော်ရောင်းနေအောင်ရှိတယ် content plan ကကျွန်တော်တို့ဒီcontent ni phan ni de kha ma ko ye facebook page atwa phit sei ko ye online shop atwa phit sei bo no content phan ni de phan ni bo atwa ko lo atte template de copywriting ni naw pyin calendar ni da ri a lo ta kha de pa bi da package ni ne bo a lo a le yo chano thau pi lo ma da ko lo atte lu ri ga wa yu pi lo ma tharu ye content atwa ko thong ne bo a lo myo chano plan store template store kho ra bo a lo myo digital product khu ko a yin phan ni like pho lo de phan ni de kha ma tamakan share ga phan ni lu lo ma ya bo no chano စင်လာမယ်သူတို့ဘာကြီးလိုအပ်တယ်လဲအဲကိုယ့်စီရဝက်မက်ကစတမာကဘာအဓိကသုံးမှာလဲပေါ့အဲ့ဒါအဲ့အတွက်ကိုအားလုံးပေါင်းပြီးတော့မှ product တစ်ခုရပြီဆိုရင်အဲ့ product ကိုတိကျထုတ်ပြီးတဲ့အခါကျလို့ရှိရင်ကျွန်တော် online ကနေအကန့်အသတ်မရှိကျွန်တော်ရောင်းလို့ရပြီဖြစ်တယ်အဲ့လိုရောင်းခြင်းအပြင်အစားပိုင်းခုနှစ်က content ထုတ်နေတဲ့ဒီ product ထုတ်နေတဲ့အချိန်တွဲမှာတော့တော်တော်အချိန်ပေးရလိမ့်မယ်ပြီးသွားတဲ့အချိန်ကျလို့ရှိရင်တော့နည်းနည်းနည်းလေး adjust လုပ်သွားရုံနဲ့ရေရှည်ရောင်းလို့ရတဲ့ product မျိုးဖြစ်သွားနိုင်တယ်။ဒါဒီပဲကျွန်တော်ပြောချင်တဲ့ digital products ဖြစ်တယ်။အဲ့တော့ bye bye ebooks ပါတယ်။ကျွန်တော်တို့အခုစာရေးပြီးတော့စာအုပ်ထုတ်ပြီးတော့ရောင်းနေလို့ရှိတယ်။ application နဲ့ games တွေ။အဲ့တော့ application မှာဆိုလို့ရှိရင်ကျွန်တော်ညီမနိုင်ငံမှာအကြီးဆုံး application တွေပြောလဲရတာဒီ Zephon ။ Zephon ကညီမနိုင်ငံတွေမဟုတ်ဘူးတကယ်ပါလုံးသုံးတယ်။သူ့ရဲ့ဒီ user base နဲ့သူ့ရဲ့ဒီ download ဆွဲထားတဲ့ဟာနဲ့ကိုကြည့်လိုက်လို့ရှိရင်အဲဒီဘလော့လားပတ်ဆိုင်ရတယ်ဆိုတော့ကျွန်တော်တို့မှန်းလို့ရတယ်။ game တွေဆိုလည်းအလိုပဲပေါ့နော်။အဲ့တော့အဲ့ဒါတွေအကုန်လုံး digital products လို့ခေါ်တယ်။အဲ့တော့စာပြီးဖန်တီးတဲ့အချိန်နဲ့နာမည်ရဖို့ရောင်းရဖို့အတွက်ကိုအားယူနေတဲ့အချိန်ကတော့အလုပ်တော်ပင်ပန်းတာပေါ့။ဒါနောက်ပိုင်းကျရင်ဖြည်းဖြည်းချင်းအောင်မြင်သွားတဲ့အခါမှာ passive income အနေနဲ့အဲ့ဒီ product ကြောင့်ကျွန်တော်တို့ငွေရလာတဲ့ဟာတွေကိုပြန်ပြီးရိတ်သိမ်းုံမယ်ဖြစ်တော့တယ်ပေါ့နော်။အဲ့တော့အဲ့ဒါဒီဒါ passive income တခါအလုပ်လုပ်ပြီးတော့မှနောက်အများကြီးလုပ်ဆရာမလို့တော့ပဲနဲ့ဝင်ငွေရတဲ့နည်းလမ်းတွေကတော့ခုဖြစ်ပါတယ်။နောက်ထပ်ဒီpassive income နည်းလမ်းတစ်ခုကကျတော့ training ပေါ့ဒါတော့ကျွန်တော်ရဲ့ main business တွေထဲမှာလည်းပါပါတယ် training လုပ်ဖို့အတွက်ကကျွန်တော်တို့အရင်ဆုံးကိုဗာတက်ကျွမ်းတယ်လေကို scale တစ်ခုကိုယူမယ် x scale ကိုကျွန်တော် package တစ်ခုအနေနဲ့ package လုပ်မယ်ပြီးရင် training material တွေဖြန်းပြီးမှဥပမာ video တွေစောင်းမားတွေနောက်ဇာ template တွေဖြန်းပြီးမယ်ပြီးရင်အဲ့ဒါကို package နဲ့ရောင်းလိုက်ရအဲရောင်းတဲ့အခါမှာကျွန်တော်တို့က one stop တစ်ခါတည်းရောင်းမလားဒါမှမဟုတ်လို့ရှိရင် online ကနေပုံမှန်သွားနေတဲ့ပုံစံမျိုးသွားမလား live တယ်မလားအဲအပြစ်မှာရောင်းမလားဒါမျိုးကြီးတိုက်တယ်လို့ရောင်းလို့ရဆိုတော့ခင်ဗျားရဲ့ scale ကဘယ်လို scale မျိုးဖြစ်မလဲဆိုရင်ဥပမာဒီ Facebook marketing လာကျွန်တော်ဆိုလို့ရှိရင် Facebook marketing digital marketing ကျွန်တော်တို့ဒီ YouTube marketing နောက်ပြီးတော့လို့ရှိရင် content တွေအဲဒါတွေကိုကျွန်တော်တို့ training အနေနဲ့ကျွန်တော် run နေအဲမိတ်ဆွေရဲ့ဒီ scale ကဘာဖြစ်မလဲ Photoshop လား design လားတိုက်တာကိုကျွန်တော်တို့ယူလို့ရတယ်အဲ့ဒါကိုကျွန်တော်တို့ package အနေနဲ့ဖန်နေရမယ်ပြီးရင် material တွေဖန်နေပြီးရင်စပြီးတော့ training ကိုရောင်းလို့ရပြီပေါ့အဲ့တော့ခုနက ဒီဖဲမှာပါတယ်တခြားနီလန်နေအားလုံးလိုပဲပထမဆုံးတစ်ခေါက်ကတော့ဒီ quality ကောင်းကောင်းတဲ့ training program တစ်ခုဖြစ်လာအောင်အရင်ဆုံးဖန်တီးမှရမယ် quality ကောင်းအကုန်လုံးအဆင်ပြေပြီဆိုတော့မှရောင်းပြီးတော့မှနောက်ပိုင်းဖြည်းဖြည်းချင်း adjust လုပ်သွားရင်ရနိုင်တယ်ပေါ့ okay ဒါဒီလည်းကျွန်တော် recommend ပေးတယ်နောက်နီလန်တစ်ခုဖြစ်ပါတယ်နောက်နံပါတ်3ကကျတော့ subscription products တွေ subscription products ကကျတော့ကျွန်တော်တို့ဥပမာပြောရင် Netflix ပေါ့ Netflix ဆိုတာကျွန်တော်တို့ movie တွေအများကြီးရှိနေတဲ့ site တစ်ခုပဲအဲ့မှာကျွန်တော်တို့လာစင်ကြီးပေးပြီးတော့မှသူ့ကိုပတ်စံပေးပြီးတော့မှဟိုကျွန်တော်တို့ဒီ movie တွေ series တွေကိုကြည့်လို့ရတယ်ပေါ့ဒါဒီလည်း subscription နီလန်တစ်ခုပဲပေါ့အဲ့ကျွန်တော်တို့အဲ့လိုမျိုး subscription နီလန် site မျိုးလဲကွက်ကိုလုပ်လို့ရတယ်ဥပမာဘာဖြစ်မလဲကျွန်တော်ရဲ့ဒီ YouTube making money video နဲ့ဆိုင်တဲ့အကြောင်းအရာတွေကိုကျွန်တော်က premium video တွေကိုကျွန်တော်ပုံမှန်တင်ပေးသွားမယ်လာစင်ကြီးတစ်ခုပေးပြီးတော့တင်ဆက်ဟိုကြည့်လို့ရတယ်ပေါ့အဲအဲ့လိုမျိုးလည်းကျွန်တော်တို့လုပ်လို့ရတယ်ဒါလည်းကျွန်တော်လုပ်ဖို့စီစဉ်ထားတဲ့ဟာတစ်ခုပါစိတ်ဝင်စားရဆိုလို့ရှိရင် comment မှာကျွန်တော်ရေ yes လို့မှတ်ခဲ့ပါကျွန်တော်နောက်ပိုင်းကြာလို့ရှိရင်ကြေညာပေးပါမယ် okay အဲ့တော့အဲ့ဒါရှိမယ်နောက်တခြား subscription ပါရှိတယ်ပေါ့မြန်မာနိုင်ငံမှာဆိုလို့ရှိရင် subscribe box တွေရှိတယ်ဥမာအခုကျွန်တော်ပြထားတဲ့ for her မြန်မာဆိုလို့ရှိရင်သူ subscribe box လုပ်တယ် subscribe box ရဲ့သဘောတရားကလာတင်ရေးပေးတာလာတိုင်းလာတိုင်းမှာသူက surprise box ပေါ့နော်ပေါ့ဘုံတစ်ဘုံရောက်လာမယ်အဲ့ထက်မှာသူတို့အမျိုးသမီးနဲ့ဆိုင်တဲ့ပစ္စည်းတွေပါတယ်ပေါ့အဲ့လိုမျိုး run ထားအခုတော့ run တော့မသိတော့အရင်တော့ရှိတယ်မှာကျွန်တော်ပြထားတဲ့အတိုင်းနောက်အဲ့လိုမျိုးတကဘာလုံးမှာရှိကြတယ် surprise ပေါ့ဒါလည်း subscription ပုံစံမျိုးပဲနောက်ပြီးရင်ဟိုတင်းစာကြားနေကျွန်တော်တို့အရင်တော့လာပြီးနေယူတယ်ဒါဒီလည်း subscribeပုံစံမျိုးပဲဟုတ်ဒီမှာဆိုကျွန်တော်ထည့်ထား Channel Magazine ဒါဆိုလဲ Subscribe အဲ့တော့ဥမာ Online Only လုပ်မလား Online ကနေပို့ပြီးတဲ့ Magazine မျိုးသွားမလားဒါလည်းရတာပဲအဓိကလစဉ် Subscribe ရဲ့ပုံစံကလစဉ်ကြီးတစ်ခုပေးမယ်လစဉ်ကြီးရက်သွားတဲ့အချိန်မှာမြင် APC ကိုမရတော့ဘူးအဲ့ Product ကိုဟိုဆက်ယူလို့မရတော့ဘူးတော့ဘာလစဉ်ကြီးပေးနေတယ်မရတော့ပို့ပေးနေမယ်ဆိုတဲ့ပုံစံမျိုး Run လို့ရတယ်အဲ့တော့ Training Bag ကိုလည်းအဲ့ပုံစံနဲ့ Run လာဒါမှမဟုတ် Physical Product ကိုအဲ့ပုံစံနဲ့ Run လာတိုင်းလာတိုင်းတစ်ခုတစ်ခုပို့ပေးနေမယ်ဆိုတာမျိုး Run လာစိုက်တာ Run လို့ရတယ်ဒါဒီလည်းပထမဆုံးတစ်ခေါက်မှာကျွန်တော် Subscriber တွေအများကြီးရအောင် User တွေအများကြီးရအောင်ကျွန်တော်အရင်ဆုံးလုပ်ရတာပေါ့နော်ပြီးတော့နောက်ပိုင်းအဲ့ဒါကို Content တွေပုံမှန်ဖန်တီးသွားပြီးဒါမှမဟုတ် Product တွေပုံမှန်ဖန်တီးသွားပြီးတော့မှသွားလို့ရတယ်passive income နည်းလမ်းတစ်ခုဖြစ်ပါတယ်နောက်ဆုံးတစ်ခုကကျွန်တော် YouTube video တွေဖြစ်ပါတယ် YouTube video တွေကတော့အားလုံးတီဗီသားဖြစ်တဲ့အတိုင်းပဲကျွန်တော်တို့တစ်ခေါက်လုပ်ထားမယ်အဲ YouTube video မှာ view အများများရလာတဲ့အနေနဲ့ကျွန်တော်တို့ပတ်စံရနိုင်ခြင်းရှိတယ်အဲ့ဘာတွေရမလဲကြော်ညာတွေရမယ်နောက်ပြီး affiliate marketing မြန်မာနိုင်ငံမှာတော့တိတ်မတွင်ချက်သေးဘူးပေါ့နော် affiliate marketing ဆိုတာကော်မရှင်ပြန်စားတဲ့ဟာပေါ့နော်ဟောအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်နောက်ပိုင်း video တစ်ခုတစ်သက်ထပ်လုပ်ပြပါဦးမယ်နော်အဲ့တော့ affiliate marketing ကရမယ်နောက်ဆုံးတစ်ခုက product တွေရအောင်မယ်ခုနက product တွေအားလုံး YouTube ကနေလည်းကျွန်တော်ရောင်းလို့ရအခုကျွန်တော်အရှင်းပြနေတယ်လို့ပဲရှင်းပြပြီးတော့မှကျွန်တော် product တွေကိုလိုချင်တယ်ဆိုလို့ရှိရင်ကျွန်တော်ကိုဆက်သွယ်ပါဆိုပြီးတော့လည်းရောင်းလို့ရတဲ့ပုံစံမျိုးရှိတာပေါ့နော်အဲ့တော့ YouTube video တွေကလည်းခုနကကျွန်တော်ပြောတဲ့ passive ထဲမှာပါတယ်တစ်ခေါက်ရိုက်ရတာတော့ရှိတယ်ဒါပေမဲ့အဲ့ YouTube video ပေါက်နေတဲ့များကာလပတ်လုံးအဲ့ YouTube video ရဲ့ကြော်ညာကနေပတ်စံရနေနေတာရှိတယ်ဒါဒီလေ passive income တစ်ခုပဲဖြစ်ပါတယ် okay အဲ့တော့ကျွန်တော်ပြောပြသွားတဲ့ passive income လေးခုကနေပြီးတော့ပထမတစ်ခေါက်အလုပ်လုပ်ပြီးတော့မှနောက်ပိုင်းတိတ်ပြီးလုပ်ဆရာမလို့တော့ပဲ ਨੇ adjust လုပ်ရုံနဲ့ပဲဝင်ဝင်ရနိုင်မယ့်နည်းလမ်းတွေအဲဒဲကနေ idea တစ်ခုခုရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီ video လေးကကိုယ့်အတွက်ကြိုးရှိရဆိုလို့ရှိရင် like လေးပေးခဲ့ပါအောင်ပြီးတော့ကျွန်တော် video တွေပုံမှန်အမြဲတမ်းတင်ဆက်ဖို့ကျွန်တော်ကြိုးစားနေရဖြစ်တဲ့အတွက်ကျွန်တော်ရဲ့ channel လေးကို subscribe လုပ်ပြီးတော့မှနောက်ပိုင်း video တွေကိုလက်မလွတ်အောင်အားပေးလို့ရပါတယ် okay ကျေးဇူးများကြီးတင်ပါတယ်အဆုံးထိကြည့်ပေးတဲ့အတွက်အဲ့တော့ now page မှာကျွန်တော်အားလုံးအတွက်အသုံးဝင်မယ်ထင်တဲ့ဗီဒီယိုတစ်ခုကိုတင်ပေးထားတာရှိပါတယ်အဲ့ဗီဒီယိုလေးကိုလည်းဆက်ကြည့်ပါโอเคကျေးဇူးများကြီးတင်ပါတယ်ငွေလာရှိအနေနဲ့ဖြစ်ပါသည်
်